IS စစ်သွေးကြော်တွေကိုနှိမ်နှင်းဖို့အတွက်အီရတ်ကိုရောက်နေတဲ့အမေရိကန်ဥဆောင်တဲ့မဟာမိတ်တပ်တွေပြန်ပြီးထွက်ခွာရေးအတွက်အမေရိကန်နဲ့အီရတ်အစိုးရတို့ကြားပထမအကြိမ်ဖြစ်တဲ့တင်းဝင်ဆွေးနွေးပွဲကိုဘက်ဒက်မှာစနေနေ့ကကျင်းပခဲ့တယ်လို့အီရတ်ဝန်ကြီးချုပ်မဟာမိတ်ရှီယာအယ်ဆန်ဒန်နီကပြောပါတယ်လက်ရှိဖြစ်ပွားနေတဲ့အစ္စရေးဟာမတ်စစ်ပွဲကိုဆန့်ကျင်တဲ့အနေနဲ့အီရန်ထောက်ကူပေးနေတဲ့စစ်သွေးကြော်တွေကအီရန်နဲ့ဆီးရီးယားမှာရှိတဲ့အမေရိကန်တပ်တွေကိုပစ်မှတ်ထားပြီးဒရုန်းနဲ့တိုက်ခိုက်နေချိန်မှာပဲအခုလိုအီရတ်ကမဟာမိတ်တပ်တွေပြန်ထွက်ခွာရေးဆွေးနွေးပွဲကိုစတင်ခဲ့တာလည်းဖြစ်ပါတယ်။အခုလိုတပ်တွေရုပ်သိမ်းရင်းနဲ့ပတ်သက်ပြီးညှိနှိုင်းရေးကော်မတီတရအဖွဲ့စည်းအစီအစဉ်ကိုပြီးခဲ့တဲ့နှစ်ထဲမှာပထမဆုံးဆွေးနွေးခဲ့တယ်လို့အမေရိကန်ကပြောပါတယ်။အီရတ်ကအမေရိကန်ဝင်ရောက်တိုက်ခိုက်ခဲ့တဲ့2003ခုနှစ်ကစပြီးအီရတ်မှာအမေရိကန်တပ်တွေရှိနေတာပါ။ဒါပေမဲ့2017မှာအမေရိကန်တိုက်ခိုက်ရေးတပ်တွေအားလုံးအီရတ်ကပြန်ထွက်ခွာကြတာဖြစ်ပြီး2014မှာတော့အီရတ်အစိုးရရဲ့ IS စစ်သွေးကြောနှိမ်နှင်းမှာကူညီဖို့ထောင်နဲ့ချီတဲ့တပ်တွေပြန်ပြီးပို့ပေးခဲ့တာပါ။အီရတ်မှာ IS တွေထိန်းချုပ်တဲ့နယ်မြေတွေပြန်ရခဲ့တဲ့အပြင်2020မှာအီရန်ဗိုလ်ချုပ်ကြီးကာဆမ်ဆိုလီမာနီနဲ့အီရတ်စစ်သွေးကြောခေါင်းဆောင်အဘူမာဒီအယ်မိုဟန်ဒစ်စ်တို့အမေရိကန်လေကြောင်းတိုက်ခိုက်မှုမှာတေဆုံးခဲ့တဲ့နောက်မဟာမိတ်တပ်တွေပြန်ပြီးဆုတ်ခွာဖို့အတွက်အီရတ်အာဏာပိုင်တွေကမကြမ်းမကြာတောင်းဆိုခဲ့တာလည်းဖြစ်ပါတယ်